တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခြင်းအပြင်နိုင်ငံတကာနဲ့ဒေသတွင်းအယုံစိုက်ခံနေရတဲ့ရခိုင်အရေးမြန်မာအစိုးရရဲ့ယက်တီချက်သဘောထားနဲ့ကင်တွယ်ဖြေရှင်းနေတာတွေကိုဒေသတွင်းကခေါင်းဆောင်တွေကိုဓာတ်ရိုက်ရှင်းပြနိုင်မယ့်အခွင့်အလမ်းတစ်ခုအဖြစ်တရုတ်မြန်မာအရေးလှစ်လာသူတွေကသုံးသပ်ပါတယ်တနင်္ဂနွေနေ့အထိကျင်းပသွားမယ်နိုင်ငံတကာပါတီထိပ်သီးခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကနေတရုတ်မြန်မာနောက်မြန်မာနိုင်ငံနဲ့နိုင်ငံတကာဒေသတွင်းကြားဆက်ဆံရေးတိုးမြင့်ကောင်းမွန်လာမယ့်အလားအလာကောင်းတွေကိုမျှော်လင့်မှုတွေရှိပါတယ်အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံအနေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုရိုင်းတွားတက်ရောက်တဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိ4ရက်တာကျင်းပမယ်ဒီညီလာခံမှာတော့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကခေါင်းဆောင်တွေတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်ဒီကနေ့ပြောကြားတဲ့တရုတ်သမ္မတမေခွန်းနဲ့နောက်တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစိမ့်မြထိပ်သီးခေါင်းဆောင်များဆွေးနွေးပွဲရဲ့အဓိကဦးတည်ချက်ဖြစ်တဲ့ပုံမကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးအတွက်အတူတကွရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံခြေဆိုင်တရုတ်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောကအခုလိုပြောပြပါတယ်
ဒေါ်အောင်ဆန်းစုကြည်တက်တဲ့အဲ့ဒီတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီများရဲ့အဆင့်မြင့်ခေါင်းဆောင်များနဲ့ဆွေးနွေးပွဲဖြန့်တယ်။ဟိုသမ္မတရှီကျင်းဖင်ကိုယ်တိုင်တက်ပြီးတော့မင်ကွန်းပြောတယ်။မနေ့ပိုင်းကတော့အဲ့တရုတ်ကွန်မြူနစ်ပါတီရဲ့လွန်ခဲ့တဲ့5နှစ်အတွင်းလှုပ်ဆောင်ချက်များဆိုတဲ့ကြားလိုက်ကိုသွားကြည့်ကြတယ်ပြောတယ်။လက်ဖြန့်ကြရင်တော့သူတို့ seminar တွေပေါ့ဟိုအုပ်စုတွေခွဲခွဲပြီးဆွေးနွေးမယ်တဲ့3ရက်နေမှာအပိတ်လှုပ်ပြီးတော့ပူးတွဲထုတ်ပြန်ချက်ထုတ်မယ်လို့အဲ့ကွန်မြူနစ်ပါတီရဲ့အခုနောက်ဆုံးသူတို့နိုင်ငံတကာအခြေအနေနဲ့ပတ်သက်လို့ကြွေးကြော်တာတခုကအနာဂတ်ကိုမျှဝေပိုင်ဆိုင်တဲ့လူအဖွဲ့အစည်းတရားတည်ထောင်ပြီးဆိုတာကိုသူကတင်ထားတယ်ဒါရှီကျင်းပင်ရဲ့အတွေးခေါ်ရတင်တဲ့စကားလုံးပဲအဲ့တော့အဲ့ဒီအောက်မှာဆိုရင်သူတို့ကကမ္ဘာပြည်ထနာတွေအားလုံးကိုစုပေါင်းဖြည့်ရှင်းဖို့ဝိုင်းဝန်းဆွေးနွေးကြမယ်ပူးပေါင်းဖြည့်ရှင်းမယ်ပြီးတော့ရရှိလာတဲ့အကျိုးအမြတ်ကိုမျှဝေမယ်ဆိုပြီးအဲ့ဒီသဘောတရားတွေပြောသွားတယ်ကြားတယ်။သူကဒေသဆိုင်ရာအားလုံးကိုပူးပေါင်းဆောင်ရွက်ဖို့လုပ်တော့ဗမာပြည်နယ်ပဲပုံမူနီးကပ်လာတာတွေ့ရတယ်။နောက်တစ်ခုကဗမာပြည်ရဲ့ငင်းငန်းရေးလုပ်ငန်းမှာလည်းသူကထဲထဲဝင်ဝင်ဝင်ရောက်ပြီးတော့လုပ်ကိုင်မှုကြိုးစားနေတာတွေလည်းတွေ့ရတယ်။
နိုင်ငံရေးပါတီတွေရဲ့ထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကအတိုက်ခံပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းနေလဲတက်ရောက်ပါတယ်။အစည်းအဝေးဒုတိယနေ့မှာတော့နိုင်ငံတကာပါတီခေါင်းဆောင်တွေဟာကဏ္ဍလိုက်ဆွေးနွေးကြမှာဖြစ်ပြီးဆွေးနွေးမှုတွေပြီးဆုံးတဲ့နေ့မှာတော့ပူးတွဲကြေညာချက်ထုတ်ပြန်မှုရှိပါတယ်။တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစည်းအမြစ်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအထူးဧည့်သည်တော်အဖြစ်တက်ရောက်မေခွန်းပြောကြားမှာဖြစ်တယ်လို့သူမရဲ့အလုပ်သဘောချစ်ကြီးခီးစဉ်တွင်မှာတရုတ်သမ္မတရှီကျင်းပင်ပါဝင်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့လဲတွေ့ဆုံမှုရှိနေပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခြင်းအပြင်ကမ္ဘာကအာယုံစိုက်ခံနေရတဲ့ရခိုင်အရေးမြန်မာအစိုးရရဲ့ယက်တီချက်သဘောထားနဲ့ကင်တွယ်ဖြည့်ရှင်းမှုတွေကိုနိုင်ငံတကာနဲ့ဒေသတွင်းကခေါင်းဆောင်တွေကိုဓာတ်ရိုက်ဖြည့်ရှင်းပြနိုင်မယ့်အခွင့်အလမ်းတစ်ခုအဖြစ်လဲဒေါက်တာလှကျော်စောကမြင်ပါတယ
်။ဒေါ်အောင်ဆန်းစုကြည်ကဒါကိုအခွင့်ကောင်းလို့သဘောထားပုံရတယ်။သူ့အတွက်အခွင့်ကောင်းပေါ့။သူ့ရဲ့စဉ်းစားနည်းတွေသူဘာဖြစ်လို့ဒီရခိုင်အရေးမှာဒီလိုယက်တီရတယ်ဆိုတာပေါ့ဗျာ။အဓိကတော့အခုလူတော်များများဟာလာစစ်တပ်ကလွန်ကျွနေလေတစုံတရာရှိနိုင်မယ်ထင်တယ်လေဒီလောက်လူတွေပြေးတာတော့ဟုတ်တယ်မလားအဲ့တော့အဲ့လိုဟာမျိုးတွေမှာဘာလို့ဒေါ်အောင်ဆန်းစုကြည်ကဝင်မပြောသလဲဆိုတဲ့အောက်မှာသူကဒါတွေကိုရှင်းပြရမယ်ဝတရားတော့ရှိတယ်အဲ့တော့ဒီလိုဟာမျိုးကသူ့အတွက်အခွင့်ကောင်းပဲဒီလိုလူတွေစုံတဲ့အခါ forum တွေပါတယ်မှာအဲ့ဒီမှာသူကရှင်းပြခွင့်ရမှာပေါ့သူ့ပါတီရဲ့ policy ကြီးစဉ်းစားနည်းကြီးရခိုင်နဲ့ပတ်သက်လို့သူ့ policy ကြီးရှင်းပြပါလိမ့်မယ်လို့တူပါ
တရုတ်မြန်မာရင်းနှီးမှုဆက်ဆံရေးတွေတိုးမြင့်လာတဲ့အနေအထားပေါ်မှာတော့အင်အားကြီးနိုင်ငံတို့ရဲ့မြန်မာနိုင်ငံပေါ်ယက်တီပေးမှုအပေါ်အကောင်းမြင်မျှော်လင့်မိမယ်စီးပွားရေးဆိုင်ရာဆက်ဆံစီမံကိန်းတွေအရေးမှာတော့ NND အစိုးရအနေနဲ့သတိထားကင်တွယ်သင့်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဦးမမောင်စိုးကရှုမြင်ပါတယ
်တလို့အခြေအနေကပြောမယ်ဆိုရင်တော့ကျွန်တော်တို့ဖြစ်လာပိုင်းပြဿနာကြီးဖြစ်ပြီးတဲ့အခါကျတော့မြန်မာအစိုးရရောတက်ကောနဲ့ကတော့တရုတ်ဘက်ကပူကတ်သွားမှာပဲလေဟောဆိုနိုင်ငံကအခြေအနေကတော့အဲ့ဘက်ရောက်တွန်းပေတော့တွန်းပို့နေလို့ဖြစ်တာဘူးနိုင်ငံကနဲ့ရင်ဆိုင်တဲ့နေရာမှာတော့အင်အားကြီးနိုင်ငံတစ်ခုရဲ့ထောက်ခံမှုကလိုအပ်တော့လိုအပ်တဲ့အနေအထားမျိုးမှာတော့တရုတ်နဲ့ဗမာဆက်ဆံရေးကတော့ပိုးပြီးတော့တိုးကပ်သွားလို့တယ်လို့ပဲပြောရမှာပါ တရုတ်ကတော့စီဝါရေးရင်းနှီးမှုနှံမှုပေါ်မှာအခြေခံပြီးတော့သူကတော့ချက်ကတာဖြစ်တာ哦အဲ့တော့ဒီသူရဲ့စီဝါရေးရင်းနှီးမှုနှံမှုတွေကနေပြီးတော့ကျွန်တော်တို့ဝါပြီးတော့ဘယ်လောက်အကျိုးရှိအောင်လုပ်မလဲဆိုတော့ကျွန်တော်တို့အစိုးရကောင်းဆောင်နေသက်ဆိုင်နေမယ်လို့ထင်ပါတယ်ကျွန်တော်တိုင်းပြည်အကြက်တဲကြုံနေတဲ့အချိန်မှာဒီအခုအရာပြုရမယ်မဟာမိတ်နိုင်ငံတက်နိုင်ငံကိုရှာရတော့ရှောင်လဲလို့ရတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်ကိုသွားခဲ့တဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အဆုံးသက်ချိန်နဲ့မရှိမနောက်မှာပဲဒေါ်အောင်ဆန်းစုကြည်ဟာသူ့ရဲ့ဒုတိယမြောက်ခီးစဉ်အဖြစ်တရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်ဒီသတင်းပတ်တွေအတွင်းမှာပဲမြန်မာကောင်းဆောင်နေဘက်ကတရုတ်နိုင်ငံဘက်ကိုခက်ဆိတ်ဆိတ်သွားနေတဲ့ခီးစဉ်တွေဟာမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ဖိအားတွေကြောင့်ညှစ်ပေါင်းများစွာမြန်မာအစိုးရဆက်ဆက်နဲ့နှီးဆက်ခဲ့တဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးတွေတိုးမြင့်လာတဲ့ခြေလှမ်းတွေအဖြစ်အကဲခတ်တွေကယူဆနေကြတာဖြစ်ပါတယ်ရှင်